ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထအတည်ပြုလိုက်ပြီးတဲ့နောက်နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်သွားနိုင်ဖို့လိတ်ကျွန်းလူသက်မှုအထူးကော်မတီတရားအသစ်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံနဲ့သမရရုံးကတဆင့်ညွှန်ကြားထားပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်းနေများကောင်စီနဲ့ပူးပေါင်းပြီးအယူခံထောက်ဝင်နိုင်ဖို့ဆောင်ရွက်ကြမှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်မှဆုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်သမ္မတရုံးကနေတဆင့်လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြည်လဲဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။နောက်ဆုံးတင်ရတော့ကျွန်တော်တို့တတိယတင်မယ်အချက်24ချက်တင်မယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားချက်ပြန်ပြီးတော့တုံ့ပြန်ရမယ်။အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကော်မတီမှာပြည်ပါမယ်ဆိုတော့အဲ့ကော်မတီတန်းတို့ကုထုချက်တို့အဲ့ဖွဲ့တွေပါတယ်။တမ်မာကြီးကဦးဆောင်မယ်။နောက်ကျွန်တော်တို့ဝင်ကြီးဌာနတွေကအလုပ်သမားကိစ္စဥပဒေရစောင့်နေတဲ့အသူတွေရှိတယ်။အဲ့အဖွဲ့တွေနဲ့အစိုးရအရာကြီးတွေနဲ့အဲ့လိုမျိုးပူးပေါင်းပြီးတော့ဖွဲ့ဖွဲ့မယ်။အဖွဲ့ဖွဲ့ပြီးတော့အခုပြည်ရဲ့ KNG ကမှာတရားခံရတဲ့အတွက်ဒီထက်ဟိုကုနာဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာပုံပုံခေါင်းပေါ်အောင်ဘယ်လိုလုပ်မလဲ။ဒီကော်မတီကိုပုံထီအောင်ဘယ်လိုဖွဲ့မလဲ။ဒါတွေကျွန်တော်တို့လုပ်မှာဖြစ်ပါတယ်ဟုတ်။
ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတကယ်ကိုကြားရတဲ့အတွက်အထူးပဲစုံစမ်းကြည့်ရင်ကြီးစွာကြည့်ရတယ်ကိုနိုင်ငံသားတွေဒီဟာလည်းတနိုင်ငံကလည်းစုံစမ်းတာလည်းတခြားကံတဲ့တွင်ကြားရတယ်ကျွန်တော်တို့တော်တင်ဆိုပဲပေါ့နော်ဒီတင်ဆိုဖြစ်ရပြီမဲ့လို့အခုကျွန်တော်တို့ဒီတစ်ခုတည်ထားမှာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံထုံးတော်မူတိုင်းမှာကျွန်တော်သွားမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရဒီအချုပ်ချာဟာလားဒါလည်းလေးစားရမယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလည်းကျွန်တော်မြန်မာနိုင်ငံမှာလည်းတမလို့ဆိုရဥစ္စာခဲ့တဲ့ကာလတွေရှိတယ်။အဲလိုတမလို့ကြီးရဲ့သဘောတဘောကအဲလိုဖိအားပေးတာမျိုးဆိုရင်ကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲတော့အကောင်းဆုံးနည်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပေါ်မှာပဲအော်ထိုင်းနိုင်ငံရဲ့တရားရုံးလုံထုံးလုံးနေတယ်ကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲဒါကိုကျွန်တော်တို့ဆွားသွားမှာဖြစ်ပါတယ်ဟုတ
်လိတ်ကျိုးလူသက်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတပ်ရုံးကဥစားဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှာပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ
်ပရောဂျက်မှာတော့အငယ်တို့သမရာရုံးကနေပြီးတော့ဆက်သွယ်ပြောကြလာပါတယ်အဲ့တော့အဓိကပြောချင်တာကတော့အငယ်တို့အရင်တော့ပါမကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တန်ယုံအထူးစနိုင်းကော်မတီကိုပြန် renew လုပ်မယ်ဖွဲ့ပြီးလို့ရှိရင်ဒီအဖွဲ့ကနေတိကျကလေးတွေကိုဘန်ကဝင်ကျင်းတော့မှာသွားတွေ့မယ်တွေ့ပြီးလို့ရှိရင်အငယ်တို့ထိုင်းရှင်နေမှကောင်းစီနဲ့တွေ့မယ်တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေရကြံပြီးမဲ့ဖွဲ့တွေတွေ့မယ်ဒီလိုစဉ်းစားပါတယ်တန်ယုံအနေနဲ့ပြန်ပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်ကနောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတန်ယုံကဆိုတဲ့ဒီအချက်တွေပုံတည်ပြီးတော့ညွှန်ကြားချက်တွေကိုစောင့်ပြီးတော့အငယ်တို့ဆက်ဆောင်ရွက်သွားဖို့ရှိပါတယ
်လူသက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိန်းသိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ယုံတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံမှုရှိတယ်လို့လည်းဦးအောင်မျိုးတန်ကပြောပါတယ
်အင်္ဂလိပ်နောက်ဆုံးတွေ့ခဲ့တဲ့အနေနဲ့တော့ခရီးနှစ်ဆုံးချမ်းမိုက်ကောင်းပါတယ်ဒီလည်းနေကောင်းကြပါရဲ့အားလုံးဒါပေမဲ့ဟိုအင်္ဂလိပ်ဒီအမင်းဖတ်ပြီးနောက်ပိုင်းမှာမတွေ့ရတဲ့ဆက်မှုအဲ့ဒီအတော့ဖြစ်ဖို့စီစဉ်နေရပါချမ်းမင်းပြောရမယ်၈ရက်နေ့မှာတွားတွေ့ပြီးလိမ့်မယ်လို့ပဲအင်္ဂလိပ်သတ်မှတ်ထားပါတယ်အချမ်းမင်းပေါ့လေတန်ယုံအဖွဲ့အနေနဲ့နံပါတ်1တော့တွေ့ဖို့စဉ်းစားထားပါတယ်ဘာဖြစ်လို့လဲဆိုတော့တန်ယုံအနေနဲ့လာတွေ့တယ်ဆိုတော့တောင်မကလေးတွေကနိုင်ငံတော်ရဲ့အင်အားပါတယ်မဟုတ်ပို့ပြီးတော့အားရှိတယ်မှဖြစ်ပါတယ်နောက်ပြီးတော့နောက်ပိုင်းမှာလိုအပ်လို့ရှိရင်လည်းမိခင်တွေကိုခေါ်သွားမယ်မလိုအပ်ဘူးဆိုရင်လည်းမိခင်တွေနောက်တိုင်းဆက်သွားပြေဖို့လည်းစီစဉ်ပေးပါမယ
်မြန်မာရွှေပြောင်းလို့တမထောင်နဲ့ချီအလုပ်လုပ်ကိုင်းနေတဲ့ဒီကော်တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့တုန်းကလူသက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူသက်မှုနဲ့ပတ်သက်လို့အလုပ်သမားအများအပြားစစ်ဆေးမှုခံခဲ့ရပါတယ်အဲ့ဒီအထက်ကမှမြန်မာလူငယ်2ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ကိုလူတက်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ် သူတို့နှုတ်ကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေနှိမ့်ဆက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်။သူတို့နှုတ်ကိုထိုင်းနိုင်ငံကော်စမွေအကြီးအကဲနောက်မှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှုခွန်နှုတ်နဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံ့ကိုပေးခဲ့ပြီးဘန်ခွန်အက